ယူကရိန်းရဲ့ပင်လယ်နက်စိတ်ကမ်းဒေသတွေမှာအင်ကာနစ်ကရုရှားရဲ့မစ်ဆိုင်းဒုံးကျည်တွေထိမှန်ခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မီကိုလိုက်မြို့တွင်းကစိတ်ကမ်းအဆောက်အုံနဲ့အိုဒက်ဆာဒေသတွင်အပါအဝင်ဒေသအတော်များများတိုက်ခိုက်ခံရပါတယ်။အိုဒက်ဆာကိုရုရှားကမစ်ဆိုင်းဒုံးနဲ့တိုက်ခိုက်ပြီးနောက်ရက်ပိုင်းအကြာမှာထပ်မံတိုက်ခိုက်တာကြောင့်အိုဒက်ဆာနဲ့တခြားသောယူကရိန်းစိတ်ကမ်းနှစ်ခုကနေယူကရိန်းရဲ့ပြည်ပတင်ပို့မှုပြန်လည်စတင်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးမေးခွန်းတွေထွက်ပေါ်လာပါတယ်။ရုရှားတပ်ဖွဲ့တွေအနေနဲ့သူ့ရဲ့ပင်လယ်နဲ့ရေတပ်ကိုတုံးပြီးအိုဒက်ဆာကိုသိမ်းယူရေးဂျိုးပတ်မှုမှာအတားအဆီးဖြစ်နေတဲ့တင်းဘောပြက်မစ်ဆိုင်းတွေကိုအဓိကချိန်ချမှုတစ်ခုအဖြစ်ရှုမြင်ပုံရကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကအင်ကာနစ်မှာပြောပါတယ်။ယူကရိန်းရဲ့တင်းဘောပြက်စွမ်းရည်ကိုဖျက်ဆီးပြီးစွမ်းရည်လျှော့ချရေးကိုရုရှားဘက်ကဦးစားပေးဆောင်ရွက်သွားလိမ့်မယ်။ဒါပေမဲ့လည်းရုရှားရဲ့အထက်ရဲ့အမိန့်ကိုနာခံရတဲ့စီရေးချင်းကပ်မှုစီမံခန့်ခွဲမှုညံ့ဖျင်းမှုနဲ့ခင့်မမီတဲ့ထောက်လှမ်းရေးကြောင့်ရုရှားရဲ့ပြစ်မှတ်ထားဆောင်ရွက်မှုတွေဟာပုံမှန်အတိုင်းပဲထိရောက်မှုနည်းမဲ့အလားအလာကပိုများတယ်လို့လည်းဗြိတိန်ဝန်ကြီးဌာနကပြောပါတယ်။ယူကရိန်းရဲ့တည်နှံပြပတင်ပို့မှုတွေကိုတော့ရက်ပိုင်းအတွင်းမှာပဲပြန်လည်စတင်မယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကယူကရိန်းနဲ့ရုရှားကြားလက်မှတ်ထိုးထားတဲ့သဘောတူညီချက်နဲ့အညီတည်နှံပြပတင်ပို့နိုင်ရေးဆောင်ရွက်နေကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တည်နှံတင်ပို့မှုကိုဗုဒ္ဓနေ့မှာစတင်မယ်အကြောင်းယူကရိန်းအခြေခံအဆောက်အုံဆရာဝန်ကြီးအိုလက်ဆန်ဒါကူပရာကော့ပ်ကပြောဆိုတဲ့ဆိုပြီးလဲ keep independent ကဖော်ပြထားပါတယ်ရှင်။